အာဖဂန်နိုင်ငံမှာဝင်ကြီးအဖွဲ့တကူကြီးညာဖို့အတွက်နောက်ဆုံးအဆင့်ရောက်ရှိနေပြီလို့တာလီဘန်ထိပ်တန်းခေါင်းဆောင်တို့က VOA ကိုအတည်ပြုပြောသွားခဲ့ပါတယ်။ဝင်ကြီးအဖွဲ့မှာအခုဦးဆောင်မှုကောင်စီရာဘာရီရှော်ရူရဲ့အဖွဲ့ဝင်အားလုံးပါဝင်မှာဖြစ်ပြီးတော့အမည်မဖော်ဘဲနဲ့အဲ့ဒီတာလီဘန်ခေါင်းဆောင်ပြောသွားခဲ့ပါတယ်။တာလီဘန်ပြောခွင့်ရဇဘူလာမူဂျာဟစ်ကလည်းဝင်ကြီးအဖွဲ့ရွေးချယ်မှုလုပ်ငန်းစဉ်ပြီးမြောက်ခံနေပြီဖြစ်ကြောင်း VOA ကိုပြောပါတယ်။ဝင်ကြီးအဖွဲ့မှာအဖွဲ့ဝင်26ဦးမကပါဝင်နိုင်ကြောင်းနဲ့ဥဆောင်မှုကောင်စီကမဟုတ်သူတွေလည်းပါဝင်နိုင်တယ်လို့သူကပြောပါတယ်။တခါဝါရင်အာဖဂန်ခေါင်းဆောင်တွေဟာတာလီဘန်တွေနဲ့ဆွေးနွေးပြောဆိုနိုင်ဖို့လှုံ့ဆော်နေကြပါတယ်။ဒီထက်မှာတော့ဒေသရဲ့ဩဇာကြီးခေါင်းဆောင်2ဦးလည်းပါဝင်ပြီးတော့နိုင်ငံရဲ့အစိုးရအဖွဲ့ဖွဲ့စည်းရေးနဲ့ပတ်သက်လို့လာမယ့်သတင်းပတ်တွေအတွင်းမှာညှိနှိုင်းဆွေးနွေးကြဖို့လှုံ့ဆော်နေတယ်လို့သူတို့အဖွဲ့ကပြောပါတယ်။သူတို့အဖွဲ့မှာဥစ်ဘက်ခေါင်းဆောင်အဗ်ဒူရာရှစ်ဒေါစတမ်နဲ့တာလီဘန်ကိုဆန့်ကျင်တဲ့တခြားခေါင်းဆောင်တွေပါကြောင်းအာဖဂန်မြောက်ပိုင်းဘောက်ပြည်နယ်ကခေါင်းဆောင်အတာမိုဟာမက်နော်ရဲ့တားဖြစ်သူခါလစ်နော်ကပြောပါရီသူရဲ့အဖေနဲ့ဥစ်ဘက်ခေါင်းဆောင်တို့ဟာမြောက်ပိုင်းကမြို့ကြီးတာလီဘန်လက်ထက်ကျသွားကြတဲ့ကနိုင်ငံကနေထွက်ခွာသွားကြတာဖြစ်ပါရီအာဖဂန်နိုင်ငံရေးကတဦးတစ်ဖွဲ့တည်းသွားပြီးတော့ဆွေးနွေးလို့ဖြစ်မှာမဟုတ်လို့အခုလိုမျိုးအဖွဲ့တွေစုပေါင်းပြီးတော့ဆွေးနွေးနေတာဖြစ်ကြောင်းမစ္စတာနော်ကပြောပါရီဒီတော့အတွင်းမှာပဲအမေရိကန်ပြည်အောင်စုကတော့တင်းငွေရည်နေမနဲ့3နာရီမှနောက်ဆုံးထားပြီးတော့12နာရီအတွင်းမှာလူပေါင်း2900ကိုခေါ်ထုတ်ခဲ့တယ်လို့ဆိုပါရီဩဂုတ်လ14ရက်နေ့ကစပြီးဆိုရင်တော့အခုလူပေါင်း13,400ကိုအမေရိကန်ကခေါ်ထုတ်သွားပြီဖြစ်တယ်လို့အင်ဂျီရောကပြောပါရီ